ရခိုင်ပြည်နယ်မြောက်ပိုင်းကမြို့တော်များများမှာစစ်ကောင်စီကစစ်ဆေးရေးဂိတ်တွေကိုတိုးမြင့်ချထားလိုက်ပြီးဒေသခံပြည်သူတွေရဲ့ကုန်စည်တည်ယူပို့ဆောင်ရေးနဲ့ခီးသွွာလာခွင့်တွေကိုလည်းအရင်ထက်ပိုတင်းကျပ်ကန့်သတ်ထားလိုက်ပါတယ်။ဒီလိုကန့်သတ်ချက်တွေဖြေလျှော့ပေးဖို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့စစ်ကောင်စီကပို့ဆိုးကန့်သတ်လာတာကြောင့်တင်းမာမှုနဲ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းအေးပြောခွင့်ရကပြောပါတယ်။ဒီအခြေအနေကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်မြောက်ပိုင်းမောင်တော်ရတေးတောင်ဘူးတီတောင်အပါဝင်မြို့နယ်တော်တော်များများမှာစစ်ကောင်စီကစစ်ဆေးဂိတ်တွေတိုးချထားပြီးဒေသခံတွေရဲ့နေစဉ်ခီးသွွာလာမှုတွေနဲ့လူသုံးကုန်ပစ္စည်းတည်ယူမှုတွေကိုအရင်ကထက်ပိုပြီးတော့တင်းကျပ်ကတ်သက်လာနေတယ်လို့ရခိုင်တပ်တော် AA အဖွဲ့ပြောခွင့်ရခိုင်သူခကဗီဒီယိုကိုပြောပါတယ
်။ပြောမယ်ဆိုလို့ရှိရင်တော့ပထမအစပိုင်းမှာတော့သူတို့ကဒီဘီလာမြေတို့တန်တို့ပေါ့နော်အဲ့ဒါမျိုးတွေကိုလုံးဝမယူရဘူးဆိုပြီးတော့လုပ်တယ်။နောက်ပိုင်းကျလို့ရှိရင်တော့သူတို့ဆေးဝါးတွေကိုထပ်ပြီးတော့ကန့်သက်တယ်ဟိုအခုနောက်ဆုံးဆိုလို့ရှိရင်တော့တို့ဒီဆန်းနဲ့တခြားအစအတော့တွေပေါ့နော်ဒီအကောင်လုံးဒီပေးကအစကျက်သွန်ကအစအဲ့လိုမျိုးမယူရဘူးဆိုပြီးတော့မှအဲ့လိုဟိုတက်လာတာတောက်ချောက်လှုပ်လာတာတွေ့ရတယ
်ရခိုင်ဒေသခံတွေအနေနဲ့တမျိုးကနေတမျိုးကိုကုန်ပစ္စည်းဒါမှမဟုတ်အိမ်ဆောက်ပစ္စည်းနဲ့စေဝါးတွေတည်ယူမယ်ဆိုရင်ရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဌာနမှာခွင့်ပြုချက်တင်ပြီးခွင့်ပြုချက်ရမှသာကုန်ပစ္စည်းတွေကိုတည်ယူခွင့်ရတာဖြစ်ပါတယ်တပိုင်းတနိုင်မိသားစုစားဝတ်နေရေးအတွက်ကုန်ပစ္စည်းအ ਨੇ ချင်းတည်ယူတဲ့အခါမှာလဲစစ်ကောင်စီစစ်ဆေးဂိတ်တွေမှာပတ်စံပေးရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလအတွင်းမှာပဲရတေးတောင်ဒေသဘက်တွေမှာကုန်တင်ကားတွေသွားလာလို့မရတော့သလိုရတေးတောင်မြို့ပေါ်ကိုလည်းည6နာရီနောက်ပိုင်းဝင်ထွက်သွားလာခွင့်မပေးတော့ဘူးလို့ရတေးတောင်ဒေသခံတူကပြောပါတယ်
။ပြင်ကျလာရဲဆိုတော့ဂိတ်တွေကလည်းအရင်ကနေပိုပြီးတော့တိုးချလာတာတွေရှိရဲ။ပြီးလို့ရှိရင်ရတေးတောင်မြို့ဝင်ဆိုလို့ရှိရင်အရင်ကတော့ကန္နရာကမရှိဘူး။ဒီအခုနောက်ပိုင်းဒီလအတွင်းမှာဒီ6လပိုင်းအတွင်းမှာဆိုလို့ရှိရင်ဂိတ်တွေရတေးတောင်မြို့တွေကို6နာရီဆိုလို့ရှိရင်ပေးမဝင်တော့တာတွေပေးမထွက်တော့တာတွေရှိရဲအဲ့ဒါတွေ။အဲဒီပြည်သူလူထုကတော်တော်လေးကိုချက်သေးလာတာပေါ့နော်။ဒီမှာစီးလေစီးပလိကွားဖြစ်နေတဲ့အရှင်လေးမဟုတ်ဘူး။ဒီလိုဂိတ်တွေပိတ်လိုက်တဲ့ရတေးတောင်မြို့ကိုအဲ့မှာကန့်သက်လိုက်တဲ့အရှင်လေးနဲ့ကန့်သက်တဲ့ဝင်ထွက်တဲ့အရှင်လေးကန့်သက်လို့ဆိုတော့ဘာလဲ။စကြောပြန်တိုက်ပွဲတွေဖြစ်လာပါမလား။အဲ့လိုဆိုရင်စိတ်နဲ့ဆန်ဒီကိုကောက်ဝေးအပြစ်စီကိုတူထောင်ကြတဲ့အပိုင်းတွေရှိတယ်ကွန်ဖီဒင့်တွေကလည်းစီစီတွေအဲဆန်စီတွေကလည်းထလာတာတွေရှိတယ်တရေတက်လာတာရှိတယ်ဒါပေမဲ့ပြည်သူလူထုကတော့ချက်တိတာပေါ့ပို့ပြီးတော့ချက်တိတာပေါ့တော့အဲ့လိုလုပ်ကြတယ
်ရခိုင်ပြည်နယ်မှာတိတ်မကြခင်ကမောခမုန်တိုင်းအပြင်ရေကြီးရေရှမ်းမှုတွေကြုံခဲ့ရတာကြောင့်စားဝတ်နေရေးကျက်တဲနေတဲ့အချိန်မျိုးမှာစစ်ကောင်စီဘက်ကအခုလိုကန့်သက်ချက်တွေမလုပ်ဖို့အေအေအဖွဲ့ကတိုက်တွန်းပြောဆိုထားတာရှိပေမဲ့ဒီလိုပြောဆိုနေချိန်မှာကိုပဲပို့ပြီးတော့တင်းကျပ်စစ်ဆေးလာတဲ့အတွက်နှစ်ဖက်တင်းမာမှုပိုဆိုးလာနိုင်တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူကပြောပါတယ
်။ဟိုဒီကန့်သက်ချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒါဒီလိုမျိုးမလုပ်ဖို့ပေါ့နော်ဒါကန့်သက်ပိတ်ပင်တားဆီးတာတွေကိုဖန်ပေးဖို့အတွက်တော့ကျွန်တော်တို့ဘက်ကတောက်ချောက်ပြောနေတာရှိတယ်ကြ။ဒါမဲ့တော့ဒါပေမဲ့လည်းဒါသူတို့ဘက်ကတော့ဥစ္စာပေါ့နော်အခုရက်ပိုင်းမှာပို့ပြီးတော့မှဟိုကန်တာတားဆီးမှုတွေကိုဟိုဆက်ပြီးတော့လှုပ်လာတာတွေ့ရတယ်ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့ပြောလို့ရတာဟိုကျွန်တော်ကတော့ဒီ humanitarian ceasefire ကဆက်ပြီးတော့ရှိနေသေးတယ်ဗျဟိုဒါကြောင့်မလို့ဒီလက်ရှိအချိန်ထိတော့ဘာမှဒီတစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်တာတော့ဘာလို့တော့မရှိဘူးပေါ့အော်ဒါပေမဲ့လည်းပဲဒီစစ်ပွဲကာလနဲ့မချတဲ့ဒီပိုက်ပင်တားဆီးမှုတွေကိုမြန်မာစစ်တပ်ကဆက်ပြီးတော့ဟိုလုံနေမယ်ဆိုလို့ရှိရင်တော့ဟိုဒါဟာနေပြီးတော့မှဒီဟိုအကောင့်ဖက်ကိုဥတည်နေတယ်လို့တော့ပြောလို့မရဘူ
းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကတိနဲ့အပြစ်ရက်ထားကြတာပါလက်ရှိမှာတော့စစ်ကောင်စီကမောင်နှောမြောက်ပိုင်းမှာစစ်ရင်အားတိုးချဲ့ချတာတို့လို့အေအေဖွဲ့ကလည်းမြို့နယ်တချို့မှာဘုံကုတ်ချင်းတွေတူးခိုင်းတာရှိပြီးစစ်တပ်ဧရိယာအတွင်းအသွားအလာတွေယူဆိုင်ကြဖို့လည်းသတိပေးထားပါတယ်ဒေသခံတွေကတော့တဘောဝဘေးအန္တရာယ်တွေကြောင့်စားဝတ်နေရေးအခက်ကြုံနေရတဲ့အချိန်မျိုးမှာနှစ်ဖက်တင်းမာပြီးတိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ